ထိုင်းမြန်မာနယ်စပ်လမ်းတွေကနေပြီးတော့တပတ်အတွင်းတရားမဝင်ရောက်လာတဲ့မြန်မာနိုင်ငံသား2800ကျော်ဖမ်းဆီးမိရကြောင်းထိုင်းဝန်ကြီးချုပ်ပရယုတ်ချန်လိုချာကတင်းတင်းကြပ်ကြပ်ကင်တွယ်ဖြေရှင်းမှုတက်ဆိုင်ရာအာဏာပိုင်တွေကိုညွှန်ကြားထားပါတယ်။အခုရက်ပိုင်းထဲမှာထိုင်းနိုင်ငံနဲ့တရားမဝင်လာတဲ့မြန်မာနိုင်ငံသား100ကျော်ကိုထိုင်းစစ်တပ်ကပရယုတ်ချန်ခရီချန်ပြည်နယ်တွေကနေပြီးတော့မြန်မာနိုင်ငံဘက်ကိုပြန်ပြီးတော့လွှဲပြောင်းပေးခဲ့ပါတယ်။ VOA သတင်းတောင်မအေးမှသတင်းပေးပို့ထားပါတယ်ရှင်။
အလုတ်ကန်ရှာပွေဖို့ထိုင်းနိုင်ငံထဲကိုတရားမဝင်ဝင်လာကြတဲ့မြန်မာနိုင်ငံသား2800ကျော်ကိုထိုင်းအာဏာပိုင်တွေကအခုသတင်းပတ်ထဲမှာပဲဖမ်းဆီးခဲ့ပါတယ်။အခုလိုမျိုးမြန်မာနိုင်ငံသားတွေထောင်နဲ့ချီဝင်ရောက်လာနေမှုကိုတင်းတင်းကြပ်ကြပ်ကင်တွယ်ဖြေရှင်းဖို့ထိုင်းဝန်ကြီးချုပ်မစ္စတာပရာယုတ်ချန်အိုချာကညွှန်ကြားထားပါတယ်။အခုလိုမျိုးနယ်စပ်တွေကနေမြန်မာနိုင်ငံသားတွေအလုံးအရင်းနဲ့ထိုင်းနိုင်ငံထဲကိုဝင်ရောက်လာတဲ့အတွက်နယ်စပ်ကနေဝင်လာတဲ့မြန်မာနိုင်ငံသားတွေကိုဖမ်းဆီးဖို့နယ်စပ်တလျှောက်ကတာဝန်ရှိတဲ့အဖွဲ့အစည်းအားလုံးကိုညွှန်ကြားထားတဲ့အကြောင်းထိုင်းကာဝေးဝန်ကြီးမစ္စတာပရာဝတ်ဝန်ဆောင်ကလည်းထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်မြန်မာနိုင်ငံသားတွေအများဆုံးဝင်ရောက်လာနေတဲ့ထိုင်းတောင်ပိုင်းမြောက်ပိုင်းဒေသတွေအားလုံးကနေဆက်လန်းတွေကိုကြက်ကြက်မက်မက်စောင့်ကြည့်ဖို့အချိန်ပြည့်စောင့်ကြည့်ကြဖို့သက်ဆိုင်ရာဌာနဆိုင်ရာတွေကိုအမိန့်ထုတ်ပြန်ညွှန်ကြားထားကြောင်းတနင်္လာနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာထိုင်းကာဝေးဝန်ကြီးကပြောဆိုသွားတာပါထိုင်းလူ့သမားဝန်ကြီးဌာနထိုင်းပြည်ရဲ့ရေးနဲ့နိုင်ငံတော်လုံခြုံရေးကောင်စီအဖွဲ့ဝင်တွေဟာမြန်မာနိုင်ငံကနေအထောက်ထားမဲ့တွေအလုံးရင်းနဲ့ဝင်ရောက်လာနေတဲ့ကိစ္စနဲ့ပတ်သက်လို့ဘယ်လိုဖြေရှင်းကြမလဲဆိုတာတွေကိုလည်းဆွေးနွေးအဖြေရှာနေကြပါတယ်။ဆွေးနွေးပွဲမှာတော့မြန်မာနိုင်ငံသားတွေအခုလိုမျိုးအလုံးရင်းနဲ့ဝင်ရောက်လာနေမှုတွေကိုတင်းကျပ်စွာကင်တွယ်ဖို့အပြင်အထောက်ထားမဲ့လူ့သမားတွေနဲ့အတူပါလာတဲ့ကိုဗစ်ကပ်ရောဂါပိုးတိုက်ဖျက်ရေးနဲ့တရားဝင်လူ့သမားတွေကိုခေါ်ယူရေးကိစ္စတွေကိုပါဆွေးနွေးခဲ့ကြပါတယ်။အခုလိုမျိုးမြန်မာနိုင်ငံဘက်ကနေထိုင်းနိုင်ငံတည်းတရားမဝင်ဝင်လာသူအများအများရှိနေချိန်ပချုပ်ကရင်ကန်ပြည်နယ်တာဝန်ရှိသူတွေကအထောက်ထားမဲ့မြန်မာတရားကျော်ကိုဒီကနေ့နိုဝင်ဘာလ9ရက်နေ့မှာပဲမြန်မာနိုင်ငံဘက်ကိုပြန်လွှဲပြောင်းပေးခဲ့ပါတယ်။ထိုင်းစစ်တပ်ကမြန်မာဘက်ကိုလွှဲပြောင်းပေးခဲ့တာနဲ့ပတ်သက်လို့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ရဲ့အလုပ်သမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ်။
ဒီအားဒီပချုပ်မှာတပ်သမားဦးဆုံးလို့ပြောပြရတယ်။အခုဖမ်းပြီးရသူတွေအားမျိုးလက်စနိုင်ကလက်စားညှိနှိုင်းပြီးတော့ပြန်ပို့တာကြ။ဆိုတော့ပြန်ပို့ရတာကဟိုကပြောမယ်ဆိုလို့ရှိရင်တော့ဟိုလက်စားမှာပဲညှိပြီးတော့ဗျာ။ဒါမှပဲအချမ်းကကတောင်းရှိတဲ့သူသူကစစ်တပ်လို့ဒီမှာပြောတယ်။အဲ့ဒါလာပြီးတော့ဟိုစစ်တပ်ပေါ့နော်။ဟိုလက်ခံခေါ်ဆောင်တာပေါ့နော်။အားလုံးကတရားနဲ့တရားနဲ့ဆောင်ရပါကြည့်ကြရတယ်အဲ့မှာအဲ့တိုင်ရင်146ပေါ်အတိအားအရတောင်းယူရဲသူတို့နေနေဒီအားနဲ့ပတ်သက်နေဆိုင်ဆွေးမွေးထားဖို့လည်းမတန်နိုင်တော့ကျန်တဲ့ပုစာရေးလို့ပေါက်ဆောက်ရေးလို့အဲ့ဒါကြီးသူ့မှာဆက်ဆက်ကြည့်ရလို့ဒါကြောင့်ဝင်ဆွေးမွေးလုပ်တာပေါ့နော်
ဘန်ကောက်စမုတ်ပရာကန်ချင်းမိုင်နယ်မြေကြီးကအလုယုံနေဈေးတွေမှာကိုဗစ်ကပ်ရောဂါကူးစက်မှုနှုန်းအခုရက်ပိုင်းတွင်ပြန်မြင့်တက်လာနေပါတယ်။ဒါကြောင့်တရားမဝင်အလုသမားတွေကိုလည်းကိုဗစ်ကာကွယ်ဆေးထိုးနှံနိုင်ဖို့တွေကိုအဓိကလိုအပ်နေတယ်လို့လည်းကျန်းမာရေးတာဝန်ရှိသူတွေကထိုင်းအစိုးရကိုတိုက်တွန်းပြောကြားနေကြပါတယ်။အခုအခါမှာတော့ကာကွယ်ဆေးထိုးနှံပြီးစီးထားတဲ့လုပ်သားတွေကိုသာငှားရမ်းကြဖို့ထိုင်းအစိုးရကလုပ်ငန်းရှင်တွေကိုတိုက်တွန်းထားပါတယ်။ထိုင်းနိုင်ငံအတွင်းမှာ2021ခုနှစ်စကနေ10လအတွင်းအထောက်ထားမဲ့ရှေ့တောင်းလို့မှာ3000ကျော်ဖမ်းမိတယ်ဆိုပြီးထိုင်းအနာပိုင်တွေကပြောဆိုထားပါတယ်အခုနောက်ဆုံးကတော့သတင်းတပတ်အတွင်းတရားမဝင်ဝင်လာတဲ့မြန်မာနိုင်ငံသား2800ကျော်ဖမ်းမိခဲ့တာဖြစ်ပါတယ်ရှင်